အမေရိကန်သမ္မတဒေါ်နယ်ထရန့်ဒီနှစ်ကုန်ပိုင်းနိုင်ငံတော်ခီးစဉ်အဖြစ်ဗြိတိန်နိုင်ငံကိုသွားတဲ့လာတဲ့အခါမှာဗြိတိန်လွှတ်တော်မှာစကားပြောခွင့်ပေးဖို့အခိုင်အမာဆန့်ကျင်တယ်လို့ဗြိတိန်အောက်လွှတ်တော်ဥက္ကဋ္ဌကပြောဆိုလိုက်ပါတယ်။ဗြိတိန်လွှတ်တော်မှာမင်းကွန်းပြောခွင့်ဟာအလိုလျောက်ရတဲ့အခွင့်အရေးမဟုတ်ဘဲဂုံပြူးမှုတစ်ခုဖြစ်တယ်လို့မနေ့တနင်္လာနေ့ကအောက်လွှတ်တော်ဥက္ကဋ္ဌဂျွန်ဘာဂိုးကပြောဆိုတာဖြစ်ပါတယ်။ဗြိတိန်ဝန်ကြီးချုပ်ထရီဇာမေပြီးခဲ့တဲ့လကအမေရိကန်သမ္မတအင်ဂျီရောကိုရောက်ရှိစဉ်မှာသမ္မတထရန့်ကိုဖိတ်ကြားခဲ့တာဖြစ်ပါတယ်။လွှတ်တော်မှာစကားပြောခွင့်ရဖို့အတည်ပြုပေးရသူတွေတဲမှာအောက်လွှတ်တော်ဥက္ကဋ္ဌလည်းတဦးအပါအဝင်ဖြစ်ပါတယ်။အမေရိကန်သမ္မတထရန့်အနေနဲ့ဗြိတိန်လွှတ်တော်မှာမင်းကွန်းပြောဖို့အစီအစဉ်ကတော့မရှိသေးပါဘူး။ဒါပေမဲ့လည်းအရင်နိုင်ငံတော်ခီးစဉ်တွေမှာတော့လွှတ်တော်မှာမင်းကွန်းပြောတာကကဏ္ဍတစ်ခုအနေနဲ့အပါအဝင်တာဖြစ်ပါတယ်။သမ္မတဟောင်းဘရက်ကိုဘာမှလည်း2011ခုနှစ်ကမင်းကွန်းပြောခဲ့တာပါ။ဗြိတိန်နိုင်ငံသားတိတ္တသမားရှစ်တန်းကျော်တို့ကအမေရိကန်သမ္မတထရန့်ရဲ့ဗြိတိန်ခီးစဉ်ကိုဖျက်သိမ်းပေးဖို့အတွက်လက်မှတ်ရေးထိုးတောင်းဆိုကြပါတယ်။တစ်ဖက်မှာလည်းအမေရိကန်သမ္မတလာရောက်မဲ့ခီးစဉ်ကိုထောက်ခံသူတွေရဲ့လက်မှတ်ထိုးလှုပ်ရှားမှုတစ်ခုလည်းတံပြန်ပေါ်ပေါက်နေပြီးအခုဆိုရင်လက်မှတ်ထိုးတောင်းဆိုသူပေါင်း2သိန်းခွဲလောက်ရှိနေပါပြီ။ဗြိတိန်လွှတ်တော်အမတ်တွေလည်းဒီလကုန်ပိုင်းမှာဒီကိစ္စဆွေးနွေးညှင်းခုံကြမယ်လို့ခန့်မှန်းရပါတယ်ရှင်။